ပထင်းတဲ့မဆိုင်မျိုးစားဖြစ်နိုင်တဲ့ဒုံးနှစင်းကိုမြောက်ကိုရီးယားကရှစ်ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနှစ်ထဲမှာစမ်းသပ်ပြစ်လွတ်တာ12ချိန်ရှိသွားပါပြီ။ကြမ်းကြနေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကဖိအားပေးတဲ့ချိန်မှာပဲစမ်းသပ်မှုတွေကိုဇက်တိုက်လုပ်လာခဲ့တာပါ။နောက်ဆုံးသမတ်ရက်ကိုအမေရိကန်ကအလေးနဲ့မထားပဲလေးလွေရှုမယ်ဆိုရင်အကြီးအကျယ်မှားလိမ့်မယ်လို့လည်းမြောက်ကိုရီးယားကသတိပေးထားပါတယ်။ဒီနေ့စမ်းသပ်မှုတွေကိုတော့ပျုံကန်းပြည်နယ်တောင်ပိုင်းဆွန်ချီယုံကပြစ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ90 380ကီလိုမီတာအကွာထိရောက်ရှိခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရာကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါရေးအတွက်အထောက်အကူမဖြစ်တဲ့အတွက်ချက်ချင်းရပ်ဖို့လဲတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်ရုံးကတိုက်တွန်းနေတာပါ။ဒါတို့ဖြစ်တုံးတွေစမ်းသပ်မှုပေါ်အလေးနဲ့စိုးရိမ်နေတဲ့အကြောင်းလဲတောင်ကိုရီးယားအမျိုးသားလူညွန့်ရေးကောင်စီကပြောဆိုခဲ့ပါတယ်။ဂျပန်ဆိုတာတောင်ရှိသူတွေကတော့ပက်ထိန်တဲ့မစ္စိုင်းအမျိုးသားဖြစ်နေတဲ့ဒုံးတွေဟာဂျပန်ကမ်းလွန်ကီလိုမီတာ380အတွင်းမှာရှိတဲ့အထူးစီးပွားရေးဆောင်အပြင်ဘက်ကိုကျရောက်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတနစ်ခွဲလောက်ကြအောင်ရဆိုင်ထားခဲ့ရကမီလာဆန်းကစားလို့အခုဆိုရင်12ချိန်အထိရှိသွားပြီဖြစ်တဲ့စမ်းသပ်ပြစ်လွတ်မှုတွေဟာဆွေးနွေးမှုတွေမှာအသာစီးရဖို့ကြိုးပမ်းမှုဖြစ်နေလဲသုံးသပ်ကြပါတယ်။ဒီလက်ဆန်းကဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာအမေရိကန်နဲ့မြောက်ကိုရီးယားအလုပ်ဖွဲ့စဉ်တွဲဆုံရမှာတော့အမေရိကန်ဘက်ကကမ်းလှမ်းချက်အသေးစမ်းတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကဆွေးနွေးဘက်ကနေထွက်ခွာသွားခဲ့တာပါ။မြောက်ကိုရီးယားကအမေရိကန်ဘက်ကပိတ်ဆို့တန်ခတ်မှုတွေနဲ့ဖိအားပေးနေတာတွေကိုလျှော့ဖို့လိုလားနေတာလည်းဖြစ်ပါတယ်။